ဒီ2014မှာဒီကမ္ဘာတဝန်းအသက်ခံရတဲ့သတင်းတောက်နဲ့ဒီမီဒီယာဝန်ထမ်း118ယောက်ရှိတယ်ဆိုပြီးတော့ဒီအပြည်ပြည်ဆိုင်ရာသတင်းတောက်အဖွဲ့ချုပ်ကနေပြီးတော့ထုတ်ပြန်တဲ့ဆရာရဲ့အဲ့တော့ဒီဗမာပြည်အနေထားနဲ့ဆိုရင်ဆရာတို့ဘယ်လိုပြောနိုင်မလဲဆရာ
ဟုတ်ကဲ့မြန်မာပြည်မှာကတော့ကျွန်တော်တို့ဒီနှစ်အတွင်းဆိုရင်တော့ကျွန်တော်တို့တည်ဆောက်တာဖြစ်ခဲ့တဲ့အဖြစ်ကတော့ဒီသတင်းတောက်ကိုပါကြီးရဲ့ခိစားပါတော့သူကတော့ပြောမယ်ဆိုလို့ရှိရင်တော့စစ်တပ်ကစလိုက်လို့တည်သွားတဲ့အနေထားမှာရှိတယ်ဆိုအရင်တော့အနှစ်တင်မှာကတော့ပန်းခံရတဲ့သတင်းတောက်တွေကထောင်ထဲမှာနှိမ့်ဆက်ညှဉ်းပန်းခံရတာမျိုးရှိတယ်။နောက်ဆေးဝါးလုံလောက်မရလို့ကျမကြီးချိုးတယ်ပြီးတော့ဒီမြန်မြန်ဆန်ဆန်တက်တူရတဲ့သဘောမျိုးတွေရှိတယ်။အဲသို့တော်လည်းပဲအခုတက်ခံရတဲ့ကိစ္စကတော့ဒီတစ်ခါပထမဆုံးမှလို့ဒါကတော့တော်တော်ထင်ရှားတဲ့မကောင်းတဲ့ဘက်ကိုဥတီတဲ့အဖြစ်ရတဲ့ခုလို့တော့ကျွန်တော်တို့ပြောနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဟိုဒီ2014ခုနှစ်တွင်ဒီမြန်မာနိုင်ငံရဲ့ဒီမီဒီယာလွတ်လပ်ခွင့်နဲ့သတင်းတောက်တွေရလုပိုင်ခွင့်အခြေအနေပေါ့ဆရာ။ဘယ်လိုသုံးသပ်နိုင်မလဲတော့။
ဟုတ်ကဲ့ဒီရေပုံရသဘောပြောမယ်ဆိုလို့ရှင်တော့မီဒီယာလွတ်လပ်ခွင့်ဟာဒီလွန်ခဲ့တဲ့ဒီနှစ်နှစ်တုန်းကတည်းကဟာလာသုံးနှစ်တုန်းကတည်းပို့ပြီးတော့ကောင်းလာတယ်လို့ကျွန်တော်တို့ရေပုံရယူဆလို့ရပါတယ်အဲတစ်ချိန်တည်းမှာပဲလေမီဒီယာတွေကိုကတ်တက်တဲ့သဘောမျိုးတွေကျွန်တော်တို့မြင်နေရပါတယ်မီဒီယာတွေကိုဥတွေကိုညှော့ခွင်းလို့သဘောထားပြီးတော့မီဒီယာသမားတွေကိုအရေးယူတဲ့ကိစ္စမျိုးတွေကျွန်တော်တို့တွေ့နေရပါတယ်အဲနောက်တစ်ခုကတော့ပုဂ္ဂလိကမီဒီယာကိုချိုးနှိမ်တဲ့သဘောနဲ့အစိုးရတော်၎င်းအစိုးရနဲ့ပတ်သက်နေတဲ့ခရိုနီမီဒီယာတွေရောက်တော့၎င်းဒီမီဒီယာစီးပွားရေးလောကကိုလာပဲကြီးအုပ်ထားတဲ့သဘောမျိုးတွေအဲကျွန်တော်တို့မြင်ရပါတယ်ဒီနိုင်ငံတကာမှာကပုဂ္ဂလိကမီဒီယာတွေဟာကြော်ညာကိုအားပြုပြီးတော့သူတို့ကရှင်းသားပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကြတော့ဒီကြော်ညာနဲ့ပတ်သက်တဲ့ကိစ္စတွေနောက်ပြီးတော့ TV မှာဆိုလို့ရှိရင်လည်းဒီသတင်းတစ်ခုနဲ့လူတွေကိုဆွဲဆောင်လို့မရဘူးအားကစားသတင်းတွေဘောလုံးပွဲတွေပြပြီးတော့ဆွဲဆောင်ရတဲ့ကိစ္စမျိုးတွေဒါတွေကိုကြတော့ဒီအစိုးရပိုင်းမီဒီယာတွေဒါမှမဟုတ်လို့ရှိရင်လည်းဒီအစိုးရနဲ့ပတ်သက်တဲ့ဒီခရိုနီမီဒီယာတွေကနေပြီးတော့အထင်ကျုပ်ထားတာကိုမြင်နေရပါတယ်ဆိုတော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်တော့မီဒီယာတွေကိုတနည်းတလန်းနဲ့အားပြော့အောင်လုပ်နေတယ်လို့ပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာမီဒီယာလောကသားတွေဂျားထဲမှာပြောကြတာတချို့ရှိတယ်ဒီမီဒီယာလုံငန်းငွေမဲရနေပြီးတော့ငွေပြူဖြစ်အောင်လုပ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုရောဆရာကြားသေးလားဆရာ
ဟုတ်ကဲ့ဒါကလည်းပဲနှစ်ပိုင်းတော့ရှိတယ်ခင်ဗျကျွန်တော်တို့ကြားတဲ့သတင်းတွေကပြောမယ်ဆိုလို့ရှိရင်တော့မီဒီယာလုံငန်းကိုအသုံးပြုပြီးတော့ဒီဝင်ငွေကိုတိုးပြပြီးတော့ဟာဒါမီဒီယာလုံငန်းကနေရတဲ့ငွေပြူတွေပါဆိုပြီးတော့တချို့တားချမ်းတာတဲ့ခရိုနီမီဒီယာတွေကလောက်တာမျိုးရှိတယ်လို့တစ်ချိန်တည်းမှာပဲလေတချို့ပုဂ္ဂလိကမီဒီယာတွေကိုဝင်ဝင်စီရင်ပြဒါငွေပြူလားငွေမဲလားစသဖြင့်အဲဒါမျိုးတွေကိုဟလာဒီဥပဒေနဲ့ချင်းချောက်ပြီးတော့အဲသူတို့ရဲ့လုပ်ငန်းတွေကိုနှောက်ယှက်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဒါကတော့နှစ်ဖက်စလုံးကိုသွားတဲ့ဒီနှစ်ဖက်သွားဒါသွားသဘောမျိုးနဲ့အစိုးရအသုံးချနေတာကိုကျွန်တော်မြင်ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအခုဒီ2015ဒီရွေးကောက်ပွဲလည်းရှိနေပြီဆိုတဲ့အခါကျတော့လေအရေးကြီးတဲ့နှစ်အနေနဲ့လည်းတော်တော်များများသုံးသပ်ကြပါတယ်အဲ့တော့ဒီအရေးကြီးတဲ့နှစ်မှာဒီမီဒီယာရဲ့အခန်းကဏ္ဍရောဆရာအနေနဲ့တော့ဘယ်လိုခန့်မှန်းထားလဲခင်ဗျာ
ဟုတ်ကဲ့ဒီမီဒီယာရဲ့အခန်းကဏ္ဍကတော့ကျွန်တော်တို့ဒီ2010မှာတုန်းကတော့မှအလားလောလောဆယ်မှာရှိတဲ့ဂျားထဲမှာဘယ်လောက်ရေးပါလဲဆိုတော့အဲ့ကျွန်တော်တို့မြင်ခဲ့ရပြီးပါပြီအခု2015မှာတော့ပို့ပြီးတော့ရေးပါလာမှာထင်ရှားပါတယ်ဘာကြောင့်လဲဆိုတော့ဒီလူလူကိုသတင်းကနေသိတော့တော့ဒီ TV စီစဉ်နေဟာလားဒီဆောင်ပါတွေကနေတစ်ဆင့်တော့တော့လူလူကိုဒီအသိပညာပေးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်သတင်းပေးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါဟာဒီနေရာမှာမီဒီယာအင်တာမအရေးကြီးပါတယ်ဒီကျွန်တော်တို့မြန်မာနိုင်ငံဟာဒီစစ်မှန်ပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့ဝေးနေတာလည်းကြားနေပါပြီဆိုတဲ့အခါကျတော့အခုဒီလာမယ့်ရွေးကောက်ပွဲသာလျှင်ဟာတကယ်တမ်းစစ်မှန်တဲ့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့မီဒီယာကိုလွတ်လပ်ခွင့်အပြည့်အဝပေးရပါလိမ့်မယ်ဒါမှလည်းပဲဒီမဲပေးမဲ့ပြည်သူတွေအနေနဲ့ကဘယ်သူ့ကိုမဲပေးထိုက်တယ်မပေးထိုက်ဘူးဆိုတာမျိုးကအစနော်ဒီအစိုးရရဲ့ policy ရဲ့အဆုံးနိုင်ငံရေးပါတီတွေရဲ့မူဝါဒတွေအဆုံးဒါတွေအားလုံးကိုသူတို့ကချင့်ချိန်နိုင်မှာဖြစ်ပါတယ်ဒါမှလည်းပဲဒီအမှန်တကယ်ထိုက်တန်တဲ့ကိုယ်စားလှယ်တွေကဒီလျှော့တော်တွေကိုဝင်လာနိုင်မှာဖြစ်ပါတယ်အစိုးရဖွင့်နိုင်မှာဖြစ်ပါတယ်ဆိုတော့မီဒီယာရဲ့အခန်းကဏ္ဍကတော့အင်မတန်အင်မတန်မှအရေးကြီးတာနဲ့နှင်းလို့ကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာအခုလိုပြောပြတာ
ဟုတ်ကဲ့